ဖေဖော်ဝါရီလတရနေ့ကနိုင်ငံတော်အတိုင်းအမြခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တမရဝင်းမြင့်နဲ့လူတချို့ကိုစစ်တပ်ကဖမ်းဆီးပြီးတော့အရေးပေါ်အခြေအနေထုတ်ပြန်လိုက်တဲ့ဖြစ်ရပ်ကိုအာဏာသိမ်းမှုအဖြစ်နိုင်ငံအတော်များများကအတည်ရင်ကြေညာခဲ့ပေမဲ့ပြည်တွင်းရေးဝန်မဆွတ်တဲ့မှုလက်ကင်ထားတဲ့မြန်မာအင်ဂျင်တရုတ်နိုင်ငံကတော့သူ့အကျိုးစီးပွားအရလိမ္မာပါနတ်စွာချဉ်းကပ်နေတယ 度的一切个发表了东岸那个阿库罗库坎表述吧嘞。
有关说法不是事实。作为缅甸的友好邻邦，
你们那个那边的旅游那个不，你都天天有啥你家了？慢慢忙。马来人员没多国家目的过，定了了泥兰队呢，把帮助把我们撇先比，人家也加油，就木也加吧。第二年的湖北，新年的印尼人人家土印尼呢，对面就那吧。
မြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံနေတဲ့အမေရိကန်ပြည်ထောင်စုကတော့ဖေဖော်ဝါရီလတရနေ့ကအယတအစိုးရကိုဖယ်ရှားခဲ့တဲ့လို့ရကိုစစ်အာဏာသိမ်းမှုအဖြစ်နောက်တစ်နေ့မှာပဲကြေညာခဲ့တာပါစစ်ဖက်ထိတ်တန့်ကောင်းဆောင်တချို့အပေါ်အရေးယူတန်းကပိတ်ဆို့မှုတွေချမှတ်ဖို့ရှိတယ်လို့အမေရိကန်အစိုးရကပြောဝင်မဲ့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေကိုတော့ဆက်ပေးသွားမယ်လို့သတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးသံတမန် Tom Andrews ကလည်းမြန်မာစစ်ဘုချုပ်တွေရဲ့လုပ်ရက်ကတိတ်ကိုဆိုးဝါးရဲတဲ့လုပ်ရက်ဖြစ်ပြီးနိုင်ငံထဲမှာအခြေခံလူ့အခွင့်အရေးတွေတိုးတက်အောင်လုပ်ထားသမျှပြန်ဆွေးရုပ်အောင်လုပ်တဲ့လုပ်ရက်ဖြစ်တယ်လို့ VOA ကပြောပါတယ်။လက်ရှိမြန်မာနိုင်ငံထဲမှာရှိနေသူအားလုံးအတွက်သူစိုးရင်ကြောင့်ကုလသမဂ္ဂဆိုင်ရာ VOA သတင်းထောက် Margaret Bashian နဲ့မင်းမြတ်ခါမှအခုလိုပြောကြားခဲ့ပါတယ
်။ I'm very concerned about the safety of so many people.including those who
are to the top of your society CEO saw in the power lu mya yi twa chan thai so yin ma le kai pi ne ga ruin ya 6 thain jaw ga ni tacha lu ne su tan yan da yu thi myama ta nai ngan long ga aka kwe mae ni su yi twa chan so yin ma le la shi chin ni ga taik ko le ne tha ma chin ni phit par le aku phit ni ya ga ba phit de ma phit bu so la shin shin me pyo pya si da pi su a long ko so ga lai da phit par le taik ko shet sia sait pyet sia lo ya le phit par le nai ngan ga taiwan tuk lu long ga dai ya in dai a lai ne တောင်းဝန်ရှိစွာနဲ့တုံ့ပြန်နေပါတယ
်။မြမအရေးနဲ့ပတ်သက်လို့လဲကုလသမဂ္ဂအလုံးစုံရေးကောင်စီကအင်္ဂါနေ့မှာဒီကပိတ်ဆွေးနွေးပွဲတရက်ကျင်းပခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာပရတင်တအမတ်ဘာဘရာဝုဒ်ဝတ်ကလည်းဒီမိုကရေစီနည်းကျရွေးချယ်ထားတဲ့အယတအစိုးရကိုဖယ်ရှားလိုက်တဲ့လိုရက်ကိုပရတင်နိုင်ငံအနေနဲ့ရှုံချပြီးတော့ဖန်စီထားသူတွေကိုချက်ချင်းပြန်လုပ်ပေးဖို့တောင်းဆိုခဲ့တာပါ။
There's been widespread concern among and across the international community.
ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာတိုင်းဝမ်ကအတော်ကိုစိုးရိမ်နေကြပါတယ်။ဒီကနေ့ကျင်းပတဲ့အစည်းအဝေးမှာအဲ့ဒီစိုးရိမ်ချက်တွေကိုကျွန်မကြားခဲ့ရပါတယ်။ဒီအချက်တဲကိုဖြေရှင်းတဲ့နေရာမှာအာဆီယံအဖွဲ့အပါအဝင်ဒေတာရင်းမိတ်ဖက်နိုင်ငံတွေကိုကြိုဆိုပါတယ်။နောက်ထပ်ဘာဆက်လုပ်မလဲဆိုတာလုံခြုံရေးကောင်စီအဖွဲ့ဝင်တွေဆက်ပြီးဆွေးနွေးကြမှာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်အားလုံးတညီတညွတ်တဲ့သဘောတူတဲ့အတန်တစ်ခုထွက်လာနိုင်မယ်လို့မျှော်လင့်ထားပါတယ်။
နိုင်ငံတော်အတိုင်းအမင်းကပုဂ္ဂိုလ်တော်အောင်ဆန်းစုကြည်သမရဦးဝင်းမြင့်အပါအဝင်ထိမ့်သိမ်းခန္ဓာရသူတွေအတွက်ဆိုရင်ကြောင်းကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 ကလည်းကြီးညာချက်ထုတ်ပြန်ပါတယ် G7 အဖွဲ့ဝင်နိုင်ငံတွေကကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ဗြိတိန်၊အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂ EU တို့ဖြစ်ပြီးစစ်အာဏာသိမ်းမှုကိုတညီတညွတ်တဲ့ကန့်ကွက်လိုက်ကြတာလည်းဖြစ်တယ်လို့စစ်တပ်ကအရေးပေါ်အခြေအနေကြီးညာထားတာကိုချက်ချင်းရုပ်သိမ်းဖို့နဲ့ဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုအာဏာပြန်အနိုင်ပြီးတော့မတရားဖမ်းဆီးခံရသူတွေကိုပြန်လုပေးဖို့ G7 အဖွဲ့ဝင်နိုင်ငံတွေကတညီတညွတ်တဲ့တောင်းဆိုလိုက်ကြတာလည်းဖြစ်ပါတယ်အာရှအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ဂျပန်နိုင်ငံကလည်းမြမအရေးကိုတတိနဲ့ချင်းကပ်ကြဖို့တိုက်တွန်းလိုက်ပါတယ်။အာဏာသိမ်းမှုကိုသဘောမတူနိုင်လို့စစ်ဘုချုပ်တွေနဲ့အဆက်အသွယ်ဖျက်လိုက်မယ်ဆိုရင်မြမနိုင်ငံအနေနဲ့တရုတ်ကွန်မြူနီပါတီရဲ့လွှမ်းမိုးမှုအောက်လုံးလုံးကျရောက်သွားနိုင်တဲ့အပြင်ဒေတာရင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုတွေတိုးလာနိုင်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကတတိပေးထားတာဖြစ်ပါတယ်။ကျမနှောင်းလောပါ။